before 2022 Asia Time တနင်္လာမှာမြန်မာနိုင်ငံတွင်တရုတ်ပြည်ရဲ့ဈေးကြံတဲ့ပတ်လည်အစီအစဉ်ဟာအခုအခါရေချောင်းနှံဘက်ကိုလမ်းကိုတစ်ခုအနေနဲ့ပြောင်းသွားတော့မလားဆိုတဲ့တနင်္လာဆရာဗတ်ဒစ်နာရဲ့ဆောင်းပါးတစ်ပုဒ်ဖော်ပြခဲ့ပါတယ်။တိုင်းရင်းသားလူမျိုးစုတွေနဲ့ဖြစ်ပေါ်နေတဲ့စစ်ပွဲတွေလူကြုံကြီးပြဿနာအစိုးရပိုင်းနှောင့်နှေးကြံ့ကြမှုတွေကြောင့်တရုတ်ရဲ့ BRN ခေါ်ဈေးကြံတဲ့ပတ်လည်အစီအစဉ်ထဲမှာပါဝင်ပြီးတရုတ်ပြည်အနောက်တောင်ပိုင်းကနေမြန်မာပြည်မြောက်ပိုင်းဒေသတွေကနေပြီးတော့တဆင့်အိန္ဒိယပင်လယ်ပြင်အထိပေါက်ရောက်မဲ့မြန်နှုံးမြင့်စထာလန်စီမံကိန်းလည်းရက်တက်လို့နေပါတယ်။ဒါပေမဲ့တရုတ်မှာအစီအစဉ်နောက်တစ်မျိုးရှိလာခဲ့ပါတယ်။အဲဒါကတော့မိုင်မောင်းထောင်းလေးရနေပါရှိတဲ့အေယာဝတီမြစ်ကြောင်းကိုလုံခြုံစိတ်ချရတဲ့ကုန်သွယ်ရေးလမ်းကြောင်းအဖြစ်အသုံးချဖို့ပဲဖြစ်ပါတယ်တဲ့။အဲ့ဒီအတွက် BRN အစီအစဉ်နဲ့မှာပါဝင်တဲ့ CEMB လို့ခေါ်တဲ့တရုတ်မြန်မာစီးပွားရေးဈေးချစီမံကိန်းပေါ်ပေါက်လာခဲ့ရတာပါ။အဲ့ဒီဈေးချလမ်းကနှစ်နိုင်ငံကြားကားလမ်းစထာလမ်းရေလမ်းတွေနဲ့ဆက်သွယ်မှာဖြစ်ပြီးတရုတ်အနေနဲ့အရှိအလယ်ဒေသကရေနံကိုမလကချေလက်ချာကနေပြီးတော့တဆင့်ဖြတ်တန်းနေစရာမလိုတော့တဲ့အပြင်တောင်တရုတ်ပင်လယ်ပြင်မှာအမေရိကန်နဲ့လည်းထိတိုက်တိုးနေစရာမလိုတော့ပါဘူးတဲ့။ကချင်ပြည်နယ်ဗမော်မြို့ကနေအေယာဝတီမြစ်ကြောင်းအတိုင်းအောက်ဖက်အိန္ဒိယသမုဒ္ဒရာအထိမိုင်800လောက်ကိုကုန်တင်သင်္ဘောတွေပုံမှန်သွားလာနေကြတာပါ။အခုအခါတရုတ်ကုမ္ပဏီတွေကဗမော်မှာရှိတဲ့စိတ်ခံနဲ့အစားများစွာပို့ပြီးတော့ကြီးမားတဲ့စိတ်ကံကြီးတစ်ခုတည်ဆောက်ဖို့အတွက်နေရာကိုစတင်တိုင်းတာရှာဖွေနေကြပြီလို့ဆောင်းမကဖော်ပြပါတယ်။ယူနာပြည်နယ်နောက်တောင်ပိုင်းရှူလီစီဘောကြီးစုံအထိအဝေးပြေးလမ်းသစ်တွေပေါက်ရောက်နေကြတာကြားပါပြီ။လွယ်ချင်တဲ့ဗမော်ကြားကလမ်းကိုခင့်ပြီးအဝေးပြေးလမ်းဆင့်ဖောက်လို့ရေးဟာလဲတရုတ်အစိုးရရဲ့ CEMB စီဘောကြီးစင်းကြံလမ်းအတွက်အရေးကြီးတယ်လို့တရားဝင်ကုံတော်ကြီးလမ်းကြောင်းနဲ့လည်းထိဆက်မှာဖြစ်ပါတယ်။ရှမ်းပြည်နယ်မူဆန်နဲ့မြန်နေချင်းဆိုင်ရှူလီဟာစီဘောကြီးစင်းကြံလမ်းစတင်မဲ့နေရာပါ။ရှန်ဟိုင်းအထိပေါက်မဲ့မြန်နှုံးမြင့်အဝေးပြေးလမ်းမှာစီမံကိန်းပါဝင်မဲ့အပြင်အဲ့ဒီကနေမူဆယ်လွယ်ချင်တဲ့ဗမော်အထိလမ်းပေါက်သွားမယ်လို့လည်းသိရပါတယ်။ဒါ့အပြင်မူဆယ်ကနေပြီးတော့မြန်နှုံးမြင့်စထာလမ်းဖောက်မယ်ဆိုရင်မြန်မာပြည်တောင်ပိုင်းကစိတ်ကန်းတွေနဲ့ထိဆက်သွားနိုင်မယ်လို့လည်းဆောင်းမကဖော်ပြပါတယ်။အဲ့ဒီလမ်းကြောင်းတွေအသေးစိတ်ရေးဆွဲဖော်ပြထားတဲ့မြေပုံကားချက်ပုံပြားကြီးတွေကိုလည်းယူနာပြည်နယ်ကလမ်းတွေပေါ်မှာထူထောင်ပြသထားပါတယ်တဲ့။မြန်မာနိုင်ငံအတွင်းလေ့လာသူတွေကတော့တရုတ်ဟာအရာဝတီစီမံကိန်းနဲ့အတူမြေဆုပ်ဆယ်ချေရလျက်စစ်စီမံကိန်းအပေါ်ပြန်ပြီးတော့စုံဝင်စားလာနေပြန်ပြီလို့ယူဆနေကြပါတယ်တဲ့တကယ်တော့မြမအေယဝတီမြစ်ကိုကုံတော်ကြီးလမ်းကြောင်းအဖြစ်အသုံးချရေးဆိုတဲ့တရုတ်ရဲ့အမြင်ဟာအသေအဆန်းတော့မဟုတ်ပါဘူးတရုတ်အစိုးရရဲ့1985ခုနှစ်စက်တင်ဘာလထုတ်ဗီဂျင်းရီဗျူစာဆောင်မှာအေယဝတီမြစ်ကိုတရုတ်တို့အသုံးချရေးဆောင်းပါးအဖြစ်ပထမဆုံးဖော်ပြခဲ့ပါတယ်အဲ့ဒီနောက်သမ္မတဂျာစီမင်းလက်ထက်2002ခုနှစ်မတ်လမှာတရုတ်ကမြန်မာကိုကုန်းရီနှစ်ထွေပို့ဆောင်ရေးသဘောတူစာချုပ်မူကြမ်းအဆိုပြုခဲ့ပြီးတော့တောင်တူးသင်္ဘောနှစ်ဆင့်ကိုလည်းမြန်မာကိုပေးရခဲ့ပါတယ်။မကြာခင်ကတရုတ်သမ္မတရှီကျင်းဖြင့်မြန်မာနိုင်ငံကိုလာရောက်ခဲ့ပြီးနှစ်နိုင်ငံသဘောတူညီချက်33ခုလက်မှတ်ရေးထိုးခဲ့ရမှာအရာဝတီမြစ်ကြောင်းတစ်လျှောက်စိတ်ကမ်းအသစ်တွေဆိတ်ဆက်အဝေးပြေးလမ်းတွေစတဲ့ဖွံ့ဖြိုးတိုးတက်ရေးစီမံကိန်းတွေပါဝင်ခဲ့တယ်လို့ဆောင်းပါးမှာဖော်ပြပါတယ်။တော်တော်ရှင်များခင်ဗျာ February 1ရက် Financial Express တင်ဆောင်မှာတော့တရုတ်မြန်မာဆွေမျိုးပေါက်ဖော်ဆက်ဆံရေးရဲ့နောက်ွယ်မှာဆိုတဲ့ခုံးစဉ်နဲ့ဆောင်းပါးတစ်ပုဒ်ပါဝင်ခဲ့ပါတယ်။တရုတ်နဲ့မြန်မာဟာအိန္ဒိယနိုင်ငံတွေဖြစ်တယ်လို့ပထမဆက်ဆံရေးကလည်းညမောက်80ရှိခဲ့ပြီဖြစ်ပါတယ်။အခုအခါရခိုင်ပြည်နယ်ကရိုဟင်ဂျာပြည်ထောင်နဲ့ပတ်သက်ပြီးမြန်မာဘော်နိုင်ငံတကာယာစုခုံကျုံးကလူမျိုးတုံးတပ်ဖြတ်မှုဆွဲချက်နဲ့အရေးယူထားပါတယ်။တရုတ်ပြည်ကတော့စီးပွားရေးနဲ့လူအခွင့်အရေးကိုခွဲခြားထားတာကြားပါပြီ။တရုတ်နဲ့မြန်မာကြားအပြန်အလှန်ဆက်ဆံရေးလိုအပ်ပါတယ်တဲ့။မြန်မာအတွက်တရုတ်ရဲ့စီးပွားရေးအထောက်အပံ့လိုအပ်တယ်လို့တရုတ်အတွက်လည်းသူ့ရဲ့ BRN စဉ်ကြံတဲ့ပတ်လည်စီမံကိန်းအတွက်မြန်မာကိုလိုအပ်နေတာပါ။တရုတ်မြန်မာဆက်ဆံရေးဟာသူမတကုမနာအပြန်အလှန်လေးစားမှုအပေါ်အခြေခံတဲ့ပူးပေါင်းဆက်ဆံရေးဖြစ်ပြီးအနောက်နိုင်ငံတွေနဲ့အစိမကတ်တဲ့တရုတ်အနေနဲ့မြန်မာကိုအကူအညီပေးလိုတယ်လို့ပြောဆိုကြောင်းလည်းဖော်ပြပါတယ်။တရုတ်မြန်မာဆက်ဆံရေးဟာအဆင်ပြေချောမွေ့နေတယ်လို့မြင်ရပေမဲ့မြန်မာအနေနဲ့တရုတ်ရဲ့ဆက်ကွင်းအတွင်းကရုံးထွက်နိုင်ဖို့ကတော့ခက်ခဲနေဦးမှာပါလို့ Financial Express သတင်းစာကဖော်ပြပါကြောင်းအစီရင်ခံတင်ပြအပ်ပါတယ်ခင်ဗျာ။